ကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ကြီးဖေ။ယနေ့ညသာသနာတော်နှစ်2566နှစ်ကောဇာတက္ကရာ1384ခုနှစ်ရာဇူလာပြည့်ကျော်8ရက်2023ခုနှစ်ဇန်နဝါရီလ23ရက်တောင်းကြနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောစကိုင်းမြို့နေကျေးဇူးရှင်ဖခင်ကြီးဦးညွန့်လှိုင်၏စေရန်တုမွေးနေ့အကျိုးကုသိုလ်အဖြစ်ဦးညွန့်လှိုင်ဒေါက်ခင်ဆွေဝင်းတာသည်မီမီတစုရန်ကုန်မြို့နေမြတ်သိန်ကြီးဆွေမြတ်သိန်ကြီးဆွေစဉ်စိန်ရွှေရတနာဆိုင်မိသားစုရန်ကုန်မြို့နေဦးကျော်မျိုးလင်ဒေါ်နွယ်နွယ်တီတာမောင်စောထူးလာနောင်မိသားစုရန်ကုန်မြို့နေဦးခင်မောင်ထွန်းဒေါ်ထီထီကျွယ်တမီမအေးမွန်မြင့်ဤမွေးနေ့နှင့်တာမောင်မင်းခန့်ထွန်းဤမွေးနေ့အလူနှစ်ဖက်မိဘဆွေမျိုးများအားယေရှုမှုထား၍မဟာနီဝင်းတင်ဤမွေးနေ့အလူဖြင့်စုပေါင်းဆင်းရဲကျင်းပပြုလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၍ကျေးဇူးတော်ရှင်ပမောခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချင်းမြင့်ပေးသနာတော်မူပါယံဖျားပြေတော်ခြေတော်သို့ဥခ၍ယူတည်စွာရှောက်တာအပ်ပါသည်ဗျာ
1384ခုနှစ်ပြသလာပြီကျော်7ရက်2023ခုနှစ်ဇန်နဝါရီလ23ရက်တောက်ကြနေ့၌အွန်လိုင်းမှဟောကြားအပ်တော်ပါပါနှင့်ပုံညရဤအကျိုးတရားများလူတွေရဲ့နေစဉ်လှုပ်ရှားနေတဲ့ကိစ္စနဲ့ပတ်သက်လာလို့ရှင်မကောင်းတဲ့ဘက်ကိုဆောင်ကျင်းသွားရတဲ့အမှုကိစ္စမျိုးကိုပါပါလို့ခေါ်တယ်မကောင်းတဲ့ဘက်ကိုရောက်သွားစေတယ်မကောင်းတဲ့ဘက်ကိုပို့ဆောင်ပေးသွားတယ်ဆိုးကျိုးဘက်ကိုဆိုးကျိုးတွေကိုဖြစ်ပေါ်စေတယ်ဒုက္ခတွင်သို့သွတ်သွင်းပေးတဲ့အမှုကိစ္စတွေကိုပါပါလို့ခေါ်တယ်အဲတော့မကောင်းမှုအကုသိုလ်ဆိုတာလည်းဒီပါပါကိုပြောတယ်ဆင်းဒုက္ခကိုရောက်အောင်ပို့ပေးလို့သို့မဟုတ်အပယ်စတဲ့ဖုံဘွားမျိုးရောက်အောင်ပို့ပေးလို့သူပါပါလို့နဘယ်ပေးထားတာပေါ့အဲ့တော့မကောင်းမှုအကုသိုလ်ကောင်းမှုကုသိုလ်တွေကိုတော့ပုံညလို့နမယ်ပေးတာပုံညဆိုတဲ့စကားလုံးကပုဏ္ဏတိသောရိတိတိပုံညာဆိုတဲ့အဓိပ္ပာယ်နဲ့ကြတော့လူရဲ့စိတ်ဓာတ်ကိုဖြူစင်စေပြီးတော့ရှင်စင်ကောင်းမြတ်တဲ့ဘဝကိုရောက်ရှိစေတတ်တဲ့အမှုကိစ္စမျိုးကုသိုလ်ဆိုတဲ့အမှုကိစ္စမျိုးသို့မဟုတ်ဖြူစင်တဲ့စိတ်ဓာတ်နဲ့လောက်ရတဲ့အလုကိစ္စမျိုးပုံညနောက်တစ်ခုပြောမယ်ဆိုလို့ရှင်တော့ပု္ပ္ပဘဝနိဖတ်တေတီတီပုံညကုသိုလ်ကရှိတဲ့ပုဂ္ဂိုလ်ဟာလောကမှာအများရဲ့လေးစားမှုပူဇော်မှုခံရတဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့အများရဲ့လေးစားမှုချီးညိုမှုပူဇော်မှုကိုရရှိတဲ့ပု္ပ္ပဘဝပု္ပ္ပဘဝဆိုလူဘဝနတ်ဘဝပြမဘဝပု္ပ္ပဘဝပူဇော်တိုက်တဲ့ပူဇော်ခံရတဲ့ဘဝမျိုးပေါ့ထင်ကြီးလေးစားခံရတဲ့ဘဝမျိုးဖြစ်ပေါ်စေလို့ပုံညာလို့စိတ်ဓာတ်ကိုဖြူစင်ဖြူစင်စေလို့လဲပုံညာလို့ခေါ်တယ်ဖြူစင်တဲ့စိတ်ဓာတ်နဲ့လုံးဆောင်ရတာဖြစ်တော့ကြောင့်လေပုံညာလို့ခေါ်တယ်လူတကလေးစားမှုအဖြစ်ကိုလူတကလေးစားတဲ့ဘဝမျိုးကိုရောက်စေတာတော့ကြောင့်လေပုံညာလို့ခေါ်တယ်သူမြတ်စွာဘုရားကပုံညာနဲ့ပတ်သက်လာပြီးတော့မာပိတ်ခွေပုံညာနံပါရိတ်ထပုံညာဆိုတဲ့ကုသိုလ်ကောင်းမှုမကြောက်ကြနဲ့မကြောက်ကြနဲ့ဆိုတာမလုံးဖြစ်တာကြောက်နေသလိုအတိတ်ပဲဆောင်းနေတယ်ပေါ့ဒါကြောင့်မို့ကုသိုလ်လုပ်ဖို့တိုက်တွန်းတဲ့သဘောပဲဒါမလုံးဖြစ်ရင်လူတွေကကြောက်လို့မလုံးသလိုဖြစ်သွားတယ်ပေါ့အဲ့တော့ကုသိုလ်လုပ်အောင်မှာကိုလက်မတွန်းနဲ့မကြောက်နဲ့ရှည်ရဲဝန်ကုသိုလ်စိတ်ဖြစ်အောင်ကြိုးစားကြလို့ဒီအတိတ်ပဲရဒုက္ခတေတံဒိဝစနယတိတံပုံညာနိပုံညာဆိုတာချမ်းသာဒုက္ခရဲ့တေယုတ်တကံပဲဖြစ်တယ် ဆိုတော့လူတွေကုသကောင်မှုလုံးဝမရဝန်လေးနေတဲ့ပုဂ္ဂိုလ်တွေဟာချမ်းသာတော့လိုချင်တယ်ကုသကောင်မှုလုပ်ဖို့ရဝန်လေးနေတယ်နေကွေးနေတယ်ဆိုအဲ့တော့မင်းတို့လူချင်းနဲ့ချမ်းသာဒုက္ခဆိုတာဒီကုသိုလ်ကိုပဲခေါ်တာပဲလို့ဆိုလို့လေကိုလူချင်းနဲ့ချမ်းသာကိုရဖို့ရတာဒီပုံညာကုသိုလ်အမှချမ်းသာစေတာတော့ကလူတွေကတော့ပတ်စံမြမြစုမိရင်ချမ်းသာတယ်လို့ထင်ကြတယ်မြတ်စွာဘုရားကအဲ့ဒီလိုဘယ်တော့မှမဟုတ်ဘူးဘုရားဟောတာကဒုက္ခပုံညာတာဥစ္စေယောကုသိုလ်ကောင်းမှုတွေစုမိတယ်ကုသိုလ်ကောင်းမှုတွေမြားပြလာတယ်ဆိုရင်ချမ်းသာတယ်လို့ဒီလိုပဲဟောတာเนาะလောကမှာရသည်မြချမ်းသာဒုက္ခတွေဘဝမှာပြည့်စုံမှုတွေဟာကုသိုလ်ကြောင့်ရတာတွေပဲလို့ဌာနသမုဒ္ဓานိဘောဂာနိသစ္ဆသမုဒ္ဓานိဘောဂာနိတယမသမုဒ္ဓานိဘောဂာနိလောကလူတွေရထားတဲ့အသုံးဆောင်ပစ္စည်းတွေမှန်သမျှဟာဒါနကြောင့်ဖြစ်လာတာဒါနကြောင့်ရတာသစ္စာဆိုတဲ့မကနဲ့ကုချင်တရားတွေကြောင့်ရလာတာတန်မဆိုတဲ့ကိုယ့်ကိုစောင့်စည်းမှုကုသိုလ်တွေကြောင့်ရလာတာလို့လူပဲဟောတယ်မြတ်စွာဘုရားနော်အဲ့ဒီနေရာမှာဒီလိုဟောလိုက်တော့ကိုယ်ကိုကြိုးစားရှာဖွေလို့ရတာမဟုတ်ဘူးလို့ပြောတာမဟုတ်ဘူးเนาะအဲ့လိုပြောလို့တာမဟုတ်ဘူးကြိုးစားရှာဖွေသည်ဖြစ်စေမရှာဖွေသည်ဖြစ်စေကြိုးစားလို့ရှိရင်တော့လုံလဝိရိယရဲ့အကျိုးစားရှိတယ်တချို့ကလုံလဝိရိယကြောင့်ရတာသို့သောကမ္မပါတဲ့လုံလဝိရိယကကြိုးစားတော့မရဘူးကြိုးပန်းအားထုတ်တော့မရဘူးကံပါလာပြီဆိုလို့ရှိရင်ကံကအကျိုးပေးပြီဆိုရင်လူတွေဟာအလွယ်တကူနဲ့ပဲရသွားကြတာအဲ့ဒါမျိုးဆိုလို့တာနော်လုံလဝိရိယကြောင့်လည်းရနိုင်တယ်အသိဉာဏ်ကြောင့်လည်းရနိုင်တယ်ကံကြောင့်လည်းရနိုင်တယ်အဲ့ဒီမဲ့ကံကြောင့်ရတာကြတော့အလွယ်တကူရတယ်အလွယ်တကူလည်းရတယ်များများလည်းရတယ်ကံရှိပြီဆိုရင်ကံမရှိဘူးဆိုလို့ရှိရင်လောက်ကြိုးစားကြိုးစားရှာဖို့ခက်ခဲတယ်ကြိုးစားတဲ့လောက်မှန်ကြနဲ့နှံ့တွဲမကြိုက်ဘူးဆိုတာမျိုးတွေဖြစ်တယ်ကံရှိပြီဆိုလို့ရှိရင်မှန်တာတွေကုန်ဖြစ်တယ်ဒါကံရဲ့တည့်ရောက်မှုဆိုတာတကယ်ရှိတယ်ပေါ့အဲ့တော့ကုသိုလ်ကံပဲဖြစ်စေအကုသိုလ်ကံပဲဖြစ်စေဘဝကိုနှိမ့်ချသွားစေတဲ့အကုသိုလ်ကံတွေကိုပပဘဝမှာမြင့်တက်သွားစေတဲ့ကုသိုလ်ကံတွေကိုပုံညဒီနှစ်ခုပဲရှိတာအဲ့တော့လူတွေဟာပါပါလှုပ်ခြင်းအပြင်ဘဝမှာနှိမ့်ချသွားတတ်တယ်ပုံညကိုပြုလုပ်တဲ့ပုဂ္ဂိုလ်တွေကြတော့ဘဝမှာမြင့်တက်သွားတယ်အဲ့ဒါကိုယ်လှုပ်နဲ့ကိုယ်ဆိုင်တယ်ဒါဥပဲပြောတာကံဆိုတာကိုယ်လှုပ်တဲ့အလုပ်ပဲကိုယ်လှုပ်တဲ့အလုပ်ဆိုတာအလုပ်ဆိုတာချုံငုံပြီးတော့ပြောတာကိုတွေးတာကိုပြောတာကိုလှုပ်တာအလုံးနဲ့ဆိုင်တယ်เนาะတွေးတာလည်းလှုပ်တာပဲပြောတာလည်းလှုပ်တာပဲကိုဒီလေးရောက်လှုပ်တာဘာလို့ဆိုတော့အလုံးတစ်ခုလှုပ်တော့မယ်ဆိုလို့ရှိရင်တစ်ခုပြောတော့မယ်ဆိုရင်လည်းပထမစိတ်နဲ့တွေးတယ်စိတ်နဲ့တွေးရုံနဲ့ကံဖြစ်သွားလို့ရှိရင်မနောကနှုတ်ခေါ်တယ်စိတ်နဲ့တွေးရုံနဲ့ကံမဖြစ်ဘူးနှုတ်ကထုတ်ပြောမှကံရမြောက်သွားတယ်ဆိုတာအဲ့ဒါကြတော့ဝစီကံလို့ခေါ်တယ်စိတ်တွေးမပဘူးလားပါတယ်နော်စိတ်တွေးယုံတက်တက်နဲ့အချိုးတရားကိုဖော်ထုတ်နိုင်တဲ့ကံရမြောက်သွားလို့ရှိရင်ဒါမနောကံလို့ခေါ်တယ်အဲ့ဒီမနောကံအသုံးခုပဲရှိတယ်နော်ဘာလို့ဆိုရင်အဘိဇ္ဇာပြပါရမိစ္ဆာဒိဋ္ဌိစိတ်ထဲကကြံတွေးယုံနဲ့တင်ပဲကံအရာမြောက်သွားတယ်ကံတန်းကြောင့်လည်းရောက်သွားတယ်လို့ဆိုလိုတယ်ဘာလို့ဆိုရင်အဘိဇ္ဇာသူများရဲ့ပစ္စည်းကိုရယူခြင်းနဲ့လောဘအဘိရှေရှုစာဆိုတာစိတ်ကူတာသူများပစ္စည်းကိုလိုချင်တာကိုပစ္စည်းကိုလိုချင်တာတော့ရိုးရိုးလောဘပဲအဲသူများပစ္စည်းကိုမရချင်တာကြတော့ကံမြောက်သွားတယ်ဒီတော့ပါအဆိုးလိုပါဖြစ်တာ ထိုလူပဲပြပါရသမန်စိတ်ဆိုးတာတော့ဟိုကိုသားကိုသမီးပြောမကောင်းစိတ်ဆိုးတယ်တပည့်သားမီးပြောမကောင်းလို့စိတ်ဆိုးတယ်အဲ့လိုစိတ်ဆိုးမှုတွေဟာသမာအပြင်ဒေါသဖြစ်တာဒီပြပါရဆိုတာကြတော့အဲ့လိုမဟုတ်ဘူးလူတယောက်ကိုသက်ဖြစ်ခြင်းလောက်အောင်ကိုမျက်စိရောက်ကပျောက်သွားစေခြင်းနဲ့သေးသွားရင်ကောင်းမှာပဲဒီကောင်းမရှိရင်ကောင်းမှာပဲဆိုတော့အတွေးမြူဖြစ်ပေါ်စေတဲ့ဒေါသအဲ့ဒီဒေါသကြတော့စိတ်ထဲကစိတ်ကူးယုံနဲ့ပဲကံမြောက်တယ်သူကကံမြောက်တယ်ဆိုတာမျိုးစိဖြစ်သွားတာကိုပြောတာနော်ကံဆိုတာမျိုးစိဖြစ်သွားတာနောက်မိစ္ဆာဒိဋ္ဌိဆိုတာဘယ်လိုမိစ္ဆာဒိဋ္ဌိပြောတာတုံးဆိုတော့ဒီနေရာမှာတက္ကရာဒိဋ္ဌိတို့ဆိုလိုတာမဟုတ်ဘူးမိစ္ဆာဒိဋ္ဌိကကံတရားနဲ့ကံတရားရဲ့အကျိုးကိုညှင်းပယ်လို့ရှိရင်အဲ့ဒါညှင်းပယ်တဲ့စိတ်တက်ပေါ်တာနဲ့တပြိုင်နက်ကံရမြောက်သွားတယ်တော့ကံကိုညှင်းပယ်ကံရဲ့အကျိုးကိုညှင်းပယ်တယ်အဓိကတော့ကံဤအကျိုးတရားကိုညှင်းပယ်လိုက်ခြင်းအပြင်ကံကိုလည်းညှင်းပယ်ပြီးသားဖြစ်သွားတယ်အကြောင်းတရားကိုလည်းညှင်းပယ်ပြီးသားဖြစ်သွားတယ်ကံကိုညှင်းပယ်တာကိုဟိုအခရိယဒိဋ္ဌိကံဤအကျိုးကိုညှင်းပယ်တာကြတော့နတ္ထိကဒိဋ္ဌိအကြောင်းတရားကိုညှင်းပယ်တာကအဟိတုကဒိဋ္ဌိနော်ဒါသက္ကာယဒိဋ္ဌိတို့နဲ့မဆိုင်ဘူးပေါ့မနောကံအရာစာဝေကျမ်းမှာတော့ဒီအစိုးဆုံးမိစ္ဆာဒိဋ္ဌိကဒီမနောကံအရာမှာပြတ်တာလေမိစ္ဆာဒိဋ္ဌိကကံရဲ့အကျိုးတရားမှန်သမျှကိုလက်မခံတဲ့ဒိဋ္ဌိနတ္ထိကဒိဋ္ဌိလို့ခေါ်တယ်နတ္ထိကဆိုတော့ရှိတယ်ဆိုတော့မယုံကြည်ဘူးမရှိဘူးလို့ညင်ပယ်ဘာလို့ဆိုရင်နတ္ထိဒိဋ္ဌိပြည့်လူရတဲ့အကျိုးဆိုတာမရှိဘူးနတ္ထိယိတ်တံနတ္ထိဟုတံပူဇော်ပတ်တဲ့အကျိုးတွေအလှကြီးပေးတာတွေဒါတွေရဲ့အကျိုးမရှိဘူးလို့ပြောတာဒါကုသကံတွေကိုညှင်းပယ်ခြင်းတစ်ခုပဲကုသကံကိုကုသကံရဲ့အကျိုးကိုညှင်းပယ်တာပြောတာလူလည်းပါအကျိုးမှမရဘူးလို့ပြောတဲ့သောဒါမို့အဲ့ဒီဒိဋ္ဌိနဲ့ပတ်သက်ပြောလာတဲ့အခါကျတော့ဓတ္တုပညတ္တံယထိတံဒါနဒါနကုသိုလ်လို့ပြောတာလူပြိင်းတွေကထွန်းထားတာပါလို့လို့ပြောတဲ့သောပညာရှိတယ်မဟုတ်ဘူးလူပြိင်းတွေကထွန်းထားတဲ့စကားလုံးသာဖြစ်တယ်ထတုပညတ္တံယထိတံဒါနမိစ္ဆဝါဒတဲ့အဲ့တော့ဒါနဘုရားစုစုကတော့ဒါနကောင်းမှုဟာအကျိုးရှိတယ်လို့ပဲဟောတယ်သူကတော့အဲ့ဒီဒါနကောင်းမှုမှန်သမျှကိုညှင်းဆိုလိုက်တယ်နတ္ထိဒိဋ္ဌံနတ္ထိယိတ်ထံနတ္ထိဟုတံဆိုပြီးတော့လူရာတဏ္ဍပုဇော်ရာလှုပ်ထားတယ်တခုမှအကျိုးမရှိဘူးလို့ပြောတယ်နောက်တော့ဒါလည်းမကဘူးနတ္ထိသုက္ကတဒုက္ကတနံကမ္မနံဖလဝိပါကောသုက္ကတဆိုတာကုသိုလ်ကောင်းမှုဒုက္ကတဆိုတာအကုသိုလ်ပုံညာနဲ့ပတ်ပါနော်အဲ့ဒီသုက္ကတဒုက္ကတဆိုတဲ့ကောင်းစွာပြုအပ်တဲ့ကောင်းမှုမကောင်းတဲ့ဖြင့်ပြုအပ်တဲ့မကောင်းမှုကောင်းမှုမကောင်းမှုရဲ့ဖလံဝိပါကောအကျိုးတရားဆိုတာမရှိဘူးညှင်းပယ်လိုက်တာကုသိုလ်အကုသိုလ်ကံရဲ့အကျိုးလက်မခံဘူးနတ္ထိမတာနတ္ထိပိတာစကလုံးတိုင်းပြောမှဆိုရင်အမေမရှိဘူးအဖေမရှိဘူးဆိုတာအမေဖေကိုအတိမတ်မပြုဘူးဆိုတဲ့အထိပ္ပာယ်အဲ့တော့သူညင်ပဲ့တာပါတော့ဆိုအမေဖေမအတိမမပြုတ်လို့ရှိရင်အမေပေါ်မှာစော်ကားတဲ့အကုသို့အကုသို့ကြောင့်ရလာမယ်အပြစ် အမေဖေကိုပြုစုခြင်းကြောင့်ရလာတဲ့ကုသိုလ်ရဲ့အကျိုးဒါတွေကုန်ကြီးပဲပြီးတာဖြစ်ပါလေစကလုံးကတော့နတ္ထိမတာနတ္ထိပိတာလောကမှာအမေဆိုတာမရှိပါဘူးဖေဆိုတာမရှိပါဘူးစကလုံးတသက်ကအဲ့ဒီအတိပဲကိုဆောင်းတော့လဲပဲအတိပဲယူတဲ့အခါမှာအမေအဖေနဲ့ပတ်သက်တဲ့ကုသိုလ်အကုသိုလ်ဆိုတာမရှိကုသိုလ်အကုသိုလ်ရဲ့အကျိုးဆိုတာမရှိဘူးအဲ့တော့လူရင်ကျေးမှုတစ်ခုဖြစ်စီပြစ်လိုက်တဲ့အယူဆတစ်ခုပဲအဲ့ဒါစိတ်ထဲမှာဖြစ်ရုံနဲ့မရှိဘူးလို့စိတ်ထဲမှာဖြစ်ရုံနဲ့ပဲ तू ကကံရမြောက်သွားတယ်နတ္ထိတတ္တဩပပတိကပြန်ပြီးတော့မွေးဖွားတဲ့တတ္တဝါဆိုတာမရှိဘူးလို့ဆိုတာအဲ့တော့ဘသူပဲဖြစ်ဖြစ်သိပြီးရောပဲဟုတ်စေရဝါရပြောတာဘဝဟာတစ်ခါပဲနောက်ထပ်မရှိဘူးသိပြီးရင်နောက်ထပ်ဖြစ်เสียအကြောင်းရှိတော်တော်များများဘာသာတရားတွေကတချို့ကနောက်ဘဝမရှိဘူးနောက်ဘဝကိုညှင်းပယ်ထားတာဖြစ်တယ်အဲ့တော့နောက်ဘဝဆိုတာကံရဲ့အကျိုးပဲလေအဲ့တော့ကံရဲ့ကံကြောင့်ဖြစ်ပေါ်လာမဲ့နောက်ဘဝဆိုတာကိုညှင်းဆို့လိုက်တာပဲနတ္ထိတတ္တဥပပတ္တိကဒါဥစေရဝါဒလို့လည်းခေါ်တယ်နောက်ဘဝမယုံတဲ့ပုဂ္ဂိုလ်တွေကကံရဲ့အကျိုးကိုညှင်းပယ်ခြင်းပဲဖြစ်တယ်ဘဝဆိုတာရှိနေတာကံနဲ့ကိလေသာပေါင်းလို့ဖြစ်နေတာလေကိလေသာရှိလို့ကံရှိတယ်ကံရှိလို့ဘဝဆိုတာရှိအဲ့တော့ကံရဲ့အကျိုးကိုညှင်းပယ်လိုက်လို့နတ္ထိကဒိဋ္ဌိလို့ခေါ်တယ်နတ္ထိလောကိတ္တမနာပြမနာတကယ်ကိုလောကကြီးအကြောင်းကိုကြာကြာနာနာသိရှိပြီးတော့လောကရဲ့ဟိုမှန်မှန်ကန်ကန်အကျင့်နေကျင့်ပြီးတော့လောကကြီးအကြောင်းကိုသိမြင်တဲ့ဖျားဆိုတဲ့သမဏဗျမနာပုဂ္ဂိုလ်မျိုးတွေမရှိဘူးဒါလည်းအကျိုးကိုညှင်းပယ်လိုက်တာပဲเนาะကောင်းစွာကျင့်ပြီးတော့ဘုရားဖြစ်သူရောက်တော့ကျင့်သွားတဲ့သမဏဗျမနာဆိုတာမရှိဘူးဆိုတော့လုံသမျှရဲ့အကျိုးတွေမှန်သမျှအကုန်လုံးပယ်ချလိုက်တာ reject လုပ်ထားတယ်ညှင်းဆိုထားတယ်အဲ့ဒါကိုနတ္ထိကဒိဋ္ဌိလို့ခေါ်တယ်နော်အဲ့ဒီမနောကံထဲမှာပါတဲ့ပိဿဒိဋ္ဌိဆိုတာနတ္ထိကဒိဋ္ဌိကိုပြောတာဘာဖြစ်လို့ तू ကအဆိုးဆုံးဖြစ်ရအောင်ဆိုလို့ရှိရင်ကိုလုံးသမယရဲ့အကျိုးကိုညှင်းပယ်ထားလို့ရှိရင်ဒီလူဟာကောင်းတာလည်းလုပ်မှာမဟုတ်ဘူးကောင်းတာလုပ်ဖို့ဘယ်တော့မှစိတ်ဝင်စားမှာမဟုတ်ဘူးကောင်းတာမလုပ်လို့ရှင်သူတခုတော့လုံးမှာပဲထိတိုင်းတော့နေမှာမဟုတ်ဘူးကောင်းတဲ့လုပ်ရမကောင်းတဲ့လုပ်ရဘယ်အကျိုးမှလက်မခံတဲ့ပုဂ္ဂိုလ်သည် तू ကြိုက်တာလုပ်ပါအဲ့တော့ तू ကြိုက်တာကိုကြည့်လိုက်လို့ရှင်ကောင်းတာကကြိုက်တာแน่လိမ့်မယ်မကောင်းတာကြိုက်အဲ့တော့လူကောင်းဖြစ်ဖို့မရှိနိုင်ဘူး तू လူညင်းပဲတဲ့ပုဂ္ဂိုလ်ကလူကောင်းဖြစ်ဖို့မဖြစ်နိုင်ဘူးကိုကျင်းစာတရားတို့လူကောင်းဖြစ်ဖို့လို့ဆိုတာဒီကံကံဟိကျုလက်ခံတဲ့ပုံစံတွေမှာဖြစ်တာဘာလို့လို့ဆိုရင်ဩကောင်းတာလုပ်ရင်ကောင်းကျိုးရတယ်မကောင်းတာလုပ်ရင်မကောင်းကျိုးရမယ်ဆိုလူဆိုတာကောင်းကျိုးပဲရကြတာမကောင်းကျိုးမရချင်အဲ့တော့သူကကောင်းတာပဲလုပ်တော့အဲ့ဒါကိုကလမ်းပွင့်နေတာလေကောင်းတဲ့ဘက်ကိုဥတည်နေတယ်တော့ပဲအဲ့လိုမဟုတ်ပဲနဲ့အလုံးလိုပါအကျိုးမှမရှိဘူးဆိုတဲ့ပုဂ္ဂိုလ်တယောက်ကသူလုံးချင်တာလုံးမှာသူလုံးချင်တာဆိုတာအကောင်းဖြစ်ချင်မှာဖြစ်သူလုံးချင်တာမကောင်းတာလည်းဖြစ်ချင်ဖြစ်မယ်ကောင်းတာလည်းဖြစ်ချင်ဖြစ်မယ်ကံကံဤအကျိုးညှင်းပယ်ပြီးဆိုလို့ရှိရင်ညှင်းပယ်ထားတော့လေသူတခုတော့လုံးမှာပဲသိကြတယ်အဲ့တော့မညှင်းပယ်တဲ့လူကတော့ကောင်းတာပဲရွေးလို့မှာဘာလို့တော့ဆိုတော့ကောင်းတာလုံးမှာကောင်းယူရမယ်ခံယူချက်ရှိတယ်။မကောင်းတာလုံးရင်မကောင်းယူရမယ်ဆိုတဲ့အသိဉာဏ်ရှိတယ်။ဒါကြောင့်မို့မကောင်းယူတော့သူမလို့ကျင်ဘူး။ကောင်းယူတော့သူလို့ကျင်တယ်။ရှုံတာမယုံတာတခြားလို့ကျင်တာရှိတယ်နော်။ကောင်းတာတော့လူတိုင်းကြိုက်တယ်။ဒါကြောင့်အဲ့ဒီပုဂ္ဂိုလ်က ကံကံအေးအကျိုးလက်ခံတဲ့ပုဂ္ဂိုလ်ကလူကောင်းဖြစ်ဖို့ရအတွက်လမ်းပွင့်ကံကံအေးအကျိုးညင်းဆိုလိုက်ရင်လူကောင်းဖြစ်ဖို့ကိုမရှိဘူး။ကာယဘုံရောက်ဖို့မရှိဘူး။ဒါကြောင့်ဒီဒိဋ္ဌိကိုနတ္ထိကဒိဋ္ဌိလို့ခေါ်တယ်။နတ္ထိကဒိဋ္ဌိဆိုတာနိဗ္ဗာန်လည်းမရှိဘူး၊ဘာမှမရှိဘူး။လောလောရတာတစ်ခုမှမရှိဘူး။ကိုငင်းပေထားတာ။အဲ့ဒါကံအေးအကျိုးကိုညင်းပေတဲ့မိစ္ဆာအယူ ဆိုတော့အကရိယဒိဋ္ဌိလို့ခေါ်တယ်။ကံတရားကိုအတိမတ်မပြုတာအကရိယဒိဋ္ဌိ။အကရိယဒိဋ္ဌိလုပ်လို့မရဘူး။လူတွေကထင်တာငါအကုသိုလ်လုပ်တယ်လို့လူကထင်တာ။ငါအကုသိုလ်လုပ်မိနေတယ်လို့လူကထင်တာ။ကုသိုလ်အကုသိုလ်လို့ထင်နေတာကုသိုလ်အကုသိုလ်ဆိုတာရှိကုန်ရှိဘူးလုပ်လို့လည်းမရဘူး။ကရောတောနကရိယတိပပံကရောတောနကရိယတိပုံညာဆိုပူရဏကတ္တဝရဲ့ဝါထာမှာအဲ့ဒါရှိတယ်။ကိုရောလုံးတဲ့ထင်တယ်ဒါပဲလုံးလို့မရဘူး။ရှိမှဖြစ်တာ။ကောင်းထဲပေါ်လို့မရဘူးလို့ပြောတာမရှိလို့လုံးလို့မရဘူးလို့ကိုထီအောင်အဲ့ဒါကကံကိုညင်းပဲ့လို့ရှိရင်အကရိယဒိဋ္ဌိလို့ခေါ်တယ်။အဲ့တော့အကျိုးကိုညင်းပဲ့ရင်တစ်ဖက်ကကံကိုလည်းညင်းပဲ့ပြီးသားဖြစ်သွားတယ်။အဲ့တော့အကျိုးကိုညင်းပယ်တယ်အကြောင်းကိုညင်းပယ်တယ်ဆိုရင်အကြောင်းတရားမှန်သမျှကိုညင်းပယ်ပြီးသားဖြစ်သွားကြောင်းအဟိတုကဒိဋ္ဌိလို့လည်းခေါ်တယ်။ဒီ၃ခုကတစ်ခုလက်ခံလိုက်ရင်၃ခုစလုံးလက်ခံပြီးသားဖြစ်သွားတယ်။ဘာလို့တော့ခွင်းဆက်နော်ခွင်းဆက်အနေနဲ့အဲ့ဒါအကရိယဝါရလောကမှာပွင့်တဲ့ဖရာအစုစုမှန်သမျှဟာကမ္မဝါရကရိယဝါရကံဆိုတာရှိတယ်ကရိယာလုပ်လို့ရတယ်နော်ကာယီကျိုးဆိုတာရှိတယ်လုပ်လို့ရတယ်ဆိုတာဒါဖရာစုစုကကာမဝါရကရိယာဝါရအဲ့ဒါကိုညင်းပယ်ထားတဲ့ပုဂ္ဂိုလ်ကလူတော်လူကောင်းဖြစ်ဖို့မရှိဘူးအဲ့ဒါကိုမညင်းပယ်ပဲနဲ့လက်ခံပြီးတော့သိမြင်တဲ့ဉာဏ်ကိုလက်ခံနိုင်အောင်သိမြင်တဲ့ဉာဏ်ကိုကမ္မတက္ကတသမ္မဒိဋ္ဌိဉာဏ်လို့ခေါ်တယ်ဘုရားဘာသာဖြစ်ဖို့အဲ့ဒါရှိကိုရှိရအဲ့ဒါမရှိရင်ဘုရားဘာသာကိုမဖြစ်တော့ဘူးနော်ဘုရားဘာသာရဲ့အခြေခံအကြဆုံးအနှိမ့်ဆုံးအစင်ကအဲ့ဒါကံကံရဲ့အကျိုးလက်ခံခြင်းပဲဖြစ်တယ်အဲ့ဒီနတ္ထိကဝါရအကရိယဝါရအဟိတုကဝါရဆိုရယ်ဒီမိစ္ဆာဒိဋ္ဌိနိယတမိစ္ဆာဒိဋ္ဌိဒီ၃မျိုးကိုလက်ခံထားတဲ့ပုဂ္ဂိုလ်ကတကယ်ကိုကောင်းကျိုးမရနိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်သွားတယ်လောကမှာမရှိဘူးလားဆိုရှိတယ်အဲ့လိုပုံကိုယ်ရှင်ရှိအဲ့ဒီပုံကိုယ်တွေမှာအထင်ရှားဆုံးကအဲ့ဒီဝါရကိုဟောပြောနေတဲ့ပုံကဘယ်လိုဆိုပူရဏကတ္တဝါပူရဏကတ္တဝါကြီးကအဲ့တိုင်းပဲဟောတာအင်းကုသိုလ်ဆိုတာမရှိပါဘူးလုံးလို့လည်းမရပါဘူးအကုသိုလ်ဆိုတာလည်းမရှိပါဘူးရုံးနေနဲ့လုံးလို့လည်းမရဘူးသူအဲ့ဒီပုံသားဟောတာသူကြိုက်တဲ့လူတွေလည်းရှိတာပဲအဲ့တော့မြတ်စွာဘုရားကတော့အလိုမဟုတ်ဘူးကုသိုလ်အကုသိုလ်လောကမှာဖြစ်ပေါ်နေတာအကြောင်းတရားတွေရှိတယ်လူဘဝတယောက်ဟာနှိမ့်ကြသွားတာလေပါပဆိုတဲ့အကုသိုလ်တွေကြောင့်နှိမ့်ကြသွားတာမြင့်တက်လာတာလေပုံညာဆိုတဲ့ကုသိုလ်ကံကြောင့်မြင့်တက်လာတာလူတွေဟာစက်တည်ရှိတယ်စက်တည်မဲ့တယ်ဆိုတာပုံညာဆိုတဲ့ကုသိုလ်ကောင်းမှုတွေရှိတဲ့ပုဂ္ဂိုလ်တွေကိုစက်တည်ရှိတယ်လို့ခေါ်တယ်ပါပဆိုတဲ့အဟုသူတွေလုပ်တဲ့ပုဂ္ဂိုလ်ကျက်သိမဲ့တယ်လို့ခေါ်တယ်။အဲ့တော့အကြောင်းတွေကရှိနေတာအကြည့်ပဲဆိုတာကိုမြတ်စွာဘုရားဟောလို့ရင်ဖြစ်တယ်။ဒီနေရာမှာမြတ်စွာဘုရားဟောတဲ့တဲ့မဲ့ပုံညာပဲဖြစ်စေပါပပဲဖြစ်စေအကျိုးမပေးဘူးလို့မထင်လိုက်နဲ့တဲ့။ပုံညာပါပဟာနည်းသည့်ဖြစ်စေများသည့်ဖြစ်စေအကျိုးသက်ဆောင်လာမှာဖြစ်တယ်နော်သက်ဆောင်လာတာဘာ리우သက်ဆောင်လာတော့ပပကိုပပကိုလောက်လို့ရှိရင်ဒုက္ခကိုသက်ဆောင်လာမှာကုသီကိုဒုက္ခတွေယူလာမှာပုံညာကိုလောက်လို့ရှိရင်ဒုက္ခတွေကိုသက်ဆောင်လာမှာဘဝမှာပုံညာကကောင်းမှုကုသိုလ်ကကိုယ်ဘဝပ ဝမှာပြည့်စုံမှုတွေချမ်းသာဒုက္ခတွေကိုသက်ဆောင်လာတယ်ဒုက္ခဝဟလို့ခေါ်တယ်ဒုက္ခအဝဟဒုက္ခကချမ်းသာအဝဟကကုသိုလ်ဆောင်လာတာသက်ဆောင်လာတာလို့ဆိုလို့ယူဆောင်လာတာအဲ့ဒီမှာလည်းပဲပါဠိစကားကိုမအောင်သုံးမှုလို့တယ်ပါဠိဝါရမှာဣဒံမေပုံညာအတဝက္ခယဝဟံဟောတုဆိုတဲ့စကားမှာအတဝက္ခယံဝဟံဟောတုအဲ့လိုမဟုတ်ဘူးအတဝက္ခယဝဟံဒီပုံနှစ်ခုစတ်တာအတဝက္ခယအဝဟလို့တိပ္ပယ်ရတယ်နော်အဲ့တော့မှားပြီးတော့ထပ်ပြီးတော့မှားလိုက်သေးတယ်ဝဟံဝဟံတော်ဆိုပြီးတော့ထပ်ဆိုတာနှစ်ခါထပ်မှားတာနော်သူကသူရှိတာဝဟံကအမှန်ပဲအဲ့တော့ဝဟံဝဟံတော်လို့လို့လိုက်ပြီးဆိုရင်နှစ်ထပ်กว่าမှားဖြစ်သွားဆိုလိုတာကအဝဟံအတဝေခယဆိုတဲ့အတိညာကိုသက်ဆောင်လာတယ်လို့ဒီလိုပေါ့ဒီကုသိုလ်ကနေသက်ဆောင်လာအကျိုးပေးတာကိုပြောတာဒုက္ခကိုသက်ဆောင်လာတယ်ဒုက္ခကိုသက်ဆောင်လာတယ်မကောင်းမှုအကုသိုလ်ကဒုက္ခကိုကိုယ်စီယူလာတယ်ကောင်းမှုကုသိုလ်ကဒုက္ခကိုကိုယ်စီယူလာတယ်။အကယ်၍အဝဟံလို့မသုံးမနဲ့ဝဟံဆိုလို့ရှိရင်ယူသွားတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်။ယူလာတယ်လို့အဓိပ္ပာယ်ရှိတယ်။အင်္ဂလိပ်စကားမှာ take နဲ့ bring နဲ့ kwa တယ်လို့ပဲ။ take ဆိုအဝေးယူသွားတာ။ bring မှာကိုယ်စီယူလာတာ။အဲ့ဒီမှာပါဠိစာပေမှာဝဟဆိုလို့ရှိရင်ယူသွားတာ။အဝဟဆိုမှယူလာတာ။အဲ့လိုတိပဲရတယ်။ယူလာတာပဲဖြစ်ရမယ်။ယူသွားလို့ရှိရင်ကိုယ်စီကပတ်သွားမှာပဲ။ကိုယ်စီကမရှိတာတွေပတ်သွားမှာ။ကိုယ်စီကအသွဲခေရမရှိဘဲနဲ့အသွဲခေရတွေပတ်သွားမှာပေါ့။အဲကြောင့်မို့စကလုံးကလည်းပဲမမကန်ကသုံးမှုလို့ရပေါ့နော်။အဲ့တော့ဒုက္ခဝဟဒုက္ခဝဟ။အဲ့တော့ကံကံဤကျိုးလက်ခံတဲ့ပုဂ္ဂိုလ်ကကံတရားကိုလည်းလက်ခံတယ်ကံတရားရဲ့အကျိုးကိုလည်းလက်ခံတယ်နှစ်ခုစလုံးကိုလက်ခံအဲ့တော့ဒီမြတ်စွာဘုရားကဒီအကုသိုလ်ဆိုတာကိုလည်းအကျိုးမပေးဘူးဆိုပြီးမထင်အထင်မသေးနဲ့တဲ့ကုသိုလ်ဆိုတာလည်းနည်းနည်းဆိုအကျိုးမပေးဘူးလို့မထင်နဲ့တဲ့ကုသိုလ်ဆိုတာလည်းနည်းနည်းလေးလုပ်လဲအကျိုးပေးတာပဲတဲ့အကုသိုလ်ကလည်းနည်းနည်းလေးလုပ်လဲအကျိုးပေးတယ်ဆိုတာအဲ့ဒါကိုမြတ်စွာဘုရားကအတိညာပေးတာဆုံးမသွန်သင်ပြတာငါစိတ်ထဲမှာမပြောပါတော့တဲ့အာကုသိုလ်တွေဖြစ်တာပါလို့မတွေးနဲ့တဲ့အဲ့ဒီအာကုသိုလ်ကအကျိုးပေးမှာအဲ့ဒါကိုဟောရဒီနေ့ဇလန်းလေးတပုံနဲ့ကြည့်အောင်ပုံညာနဲ့ပတ်သက်လာတဲ့အခါမှာဖိလာလပါရကတိဋ္ဌိဝဋ္ထုဆိုပြီးတော့ဓမ္မပဒထဲမှာပါနော်ပုံညာနဲ့ပတ်သက်လာလို့ရှိရင်နည်းနည်းလေးလေကောင်းကျိုးချမ်းသာပေးနိုင်တယ်ဆိုတာကိုမြတ်စွာဘုရားဟောထားတယ်အဲ့ဒီမှာဖိလာလပါရကဒီစကလုံးရဲ့အထိပ္ပယ်မှန်ကိုသိဖို့လိုတယ်ဒီစကလုံးကတထေးရဲ့နာမည်အရင်မဟုတ်ဘူးပြောင်းပြီးတော့ခေါ်ထားတာနစ်နိမ့်လို့ခေါ်တာပေါ့အော်ပြောင်းပြီးတော့ခေါ်ထားတဲ့နာမည်ဒုစရာဒီနာမည်ရင်းမဟုတ်ပေမဲ့လို့ပြောင်းလောင်ပြီးတော့ခေါ်တဲ့နာမည်နဲ့လည်းတွင်တတ်တယ်သူ့ကိုမှတ်တမ်းတင်ထားတာဘိလာလပါရကလို့နာမည်တယ်အဲ့တော့ဘာအဓိပ္ပာယ်လဲဘိလာလပဋ္ဌာဆိုတဲ့ပုဂ္ဂိုလ်ပါဠိစာပေမှာရှာမယ်ဆိုရင်အဲ့ဒီပဲရှာဖို့ ခက်ခဲတယ်ဟိုနေရကနေရကတွေ့တဲ့ပါဠိမျိုးမဟုတ်ဘူးဗီလာရဆိုတာကြတော့ကြောင်ဟောရရှိတယ်ပါရခြေအဲ့ဒီအတိတ်ပဲလို့ထင်ပြီးတော့ကြောင်ခြေဆိုပြီးတော့ပြောကြတယ်အမှန်တော့အဲ့ဒီအတိတ်ပဲမဟုတ်ဘူးတရားဗီလာလပဒကနေပြီးတော့ဗီလာလပါတကဆိုတဲ့အလုံးဖြစ်တာဗီလာလပဒဆိုတာတစ္ဆတာပမာဏကိုခေါ်တာဒါတက္ကရာအဖွင့်ကျမ်းနေမှာပါတယ်ပါဠိမှာလည်းပဲနတ္တိဟာအာဟာရစားတဲ့နတ္တိကာမဝဆရနတ္တိကအစာစားကြတယ်ပြမရိကျတော့ပိတိနဲ့ပဲနေတယ်အစာမစားနတ္တိကျတော့အစာစားတယ်အဲ့ဒီနတ္တိစားတဲ့နတ်သုတ်တာကိုဘလောက်စားတာလဲလူတွေကျတော့ထမင်းစားရင်တပကံကြီးစားအမှုစားရင်တလုံးလုံးစားစေတားကျော်ဆိုတကောင်လုံးစားတယ်လူရှိအဲ့တော့အတိုင်းအတာဆိုရှိတယ်ဘယ်လောက်စားရလဲဘယ်လောက်စားရလဲဆိုနတ်တိနတ်သုတ်တာစားတာကအဲ့ဒီနေရာလေးမှာနတ်တိနတ်သုတ်တာစားတာဘယ်လောက်စားသလဲဆိုတဲ့နေရာမှာဖိလာလပဒပမဏိနာတိဝဒန္တိဆိုတဲ့တိရခန်တိကသစ်တိရခန်အဖွဲမှာအဲ့ဒီစကလုံးလေးပါတယ်အဲ့ဒီမှာကြည့်လိုက်လို့ရှိရင်ဖိလာလပဒဆိုတာပမာဏတစ်ခုပြောတာအတိုင်းအတာတစ်ခုပြောတာပမာရိပြောလို့ရှိတယ်မဟုတ်လားကွန်တီလုံးလောက်တို့စီဝတီလောက်တို့အဲ့လိုပြောလို့ရှိတယ်အဲ့တော့နတ်တေကနတ်သုတ်တာစားတာဘိလဒပဒပမာဏဆိုတာဒါပြင်ဘိလဒပဒဆိုတာဘလောက်တုံးဆိုရင်တစ်ချက်သားတဲ့သူတစ်ချက်သားလို့ပြောတာအဲ့ဒီနတ်သုတ်တာစားတာတစ်ချက်သားလောက်စားတာအများကြီးစားတာမဟုတ်ဘူးခုကအများကြီးစားတဲ့လူတွေသတိထားဖို့ဟိုနာဖောင်းထွက်ဒီနာဖောင်းထွက်ဝိတ္တိတက်အဲသူ့တိုင်းတာလေးနဲ့သူစားအဲ့တော့နတ်သုတ်တာတွေကနတ်တွေကနတ်သုတ်တာစားရဟာတကြတာလောက်ပဲစားတယ်တဲ့အဲ့ဒါအဲ့ဒီစားပေးမှာအဲ့ဒါလေးတစ်ခုစားတွေ့ရဖိလာဒပဒပမာဏိနာတိဝရန္တိတကြတာပမာဏအတိုင်းတာဖြင့်စားတယ်လို့လည်းဆိုကြပါတယ်တဲ့နတ်တွေစားတဲ့နတ်သုတ်တာပမာဏအဲ့တော့ဒီသတိကိုနာမည်ပေးတဲ့အခါလည်းပဲဖိလာလပဋ္ဌပမာဏဖိလာဒပဋ္ဌဆိုတာသူလှူလိုက်တဲ့အလှူတွေစုပေါင်းလိုက်လို့ရှင်တစ္ချက်သားလောက်ရှိလို့ပြောင်းခေါ်တာတစ္ချက်သားအလှူရှင်ကြီးဆိုပြီးတော့အဲ့မှာဖိလာလပါရကတထေလူဒီအိဗယ်ကိုဆိုလိုတာအဲ့တော့သူ့ဇလန်းကပဲလို့တော့ဇလန်းကိုကြည့်အောင်ဒီနာမည်ဖြစ်လာတာဘလို့ကြောင့်ဖြစ်လာလဲဆိုတာမြတ်စွာဘုရားကတောထီမြို့မှာနေတော့ကထူချားတဲ့ဒေသနာတပုတ်ကိုဟောတယ်ဒုဒုပရိသတ်။အဲ့တော့မြတ်စွာဘုရားဟောတဲ့တရားတွေဟာအကုန်လုံးမှတ်တမ်းတင်တာတော့မဟုတ်ဘူး။ချိုးဝဲမှတ်တမ်း။အခုဒီတာဝတိမြို့မှာဟောတယ်ဆိုတော့ဒီတရားကဘယ်ပိဋကတ်ထဲမှာမှတ်တမ်းတင်တာမရှိဘူး။ဒီဓမ္မဗုဒ္ဓအထက်ကတာပဲတွေ့တယ်။မတွေ့ဘူး။နော်။အဲ့တော့ဒါမျိုးပကိဉ္စကဒေသနာလို့ခေါ်တယ်။ဟိုနာဟောဒီနာဟောစာပေထဲမှာသိချင်သုတ်တန်အနေနဲ့မှတ်တမ်းတင်ထားတာမရှိဘူးအဲ့တော့မြတ်စွာဘုရားဟောပုံကတောက်တိမြို့မှာလူတွေဟာခုခေတ်လို့ပရဟိတအသင်းနေလို့ပဲအသင်းနေထောင်တယ်ဆွမ်းလောင်းသင်းတို့ဘုံဆောင်လောင်းသင်းတို့အဲ့လိုအသင်းနေထောင်ပြီးတော့ကုသလုပ်ကြတယ်အစုဖွဲ့ပြီးတော့ကုသကောင်းမှုလုပ်ကြတယ်တန်ခါးတွေကိုဆွမ်းလောင်းတယ်တန်ခါးတွေကိုဆွမ်းကတ်တယ်အဲ့လိုအသင်းနေအသင်းနေအဖွဲ့ပြီးတော့ဘုရားကိုမှုရှိတဲ့တန်ဃာတွေကိုလှူကြတန်းညတယ်အဲ့ဒီခေတ်ကဟိုအလူတန်းဝါသနာပါကြတော့အနာရဝိသတိရဆိုတဲ့သူ့အိမ်မှာအမြဲတမ်းလှူဝိသခါလည်းသူ့အိမ်မှာအမြဲတမ်းလှူတယ်အနာရဝိသတိကတော့သာဝတိမြို့သားပဲဝိသခါကသာဝတိမြို့သူမဟုတ်ဘူးအိမ်အောင်ကြပြီးမှရောက်လာတာအိမ်အောင်ကြမှရောက်တာသူကပရိယမြို့သူဩ အဝေးရရောက်လာတာသူကအဝေးရရောက်တာဒီပတိနေရီကောသလမင်းကောသလမင်းရဲ့တိုင်းပြည်ကမဟုတ်ဘူးသူကဖေမိသရရဲ့တိုင်းပြည်ကဟိုဒေသချင်းမတူကြဘူးပေါ့နော်အဲ့နောက်မှရောက်လာအဲ့တော့သူတို့ရောက်လာတော့တာဝတိမြို့ကစီကားနေတာဝတိဆိုဘာလို့တာဝတိခေါ်တာတော့လို့ဆိုတော့မြို့ရရဲ့နာမည်တွေအားလုံးဟာရှိတော့ကယသိရိယအခါပေးပြီးတဲ့သွားတာဖြစ်သွားကြအောင်မြို့ရရဲ့နာမည်ကိုဥမာမဲ့ကပိလဝုထုဆိုကပိလယသိရဲ့သင်္ကန်းကြောင့်နေရာမှာတဲ့လို့ကပိလဝုထုလို့ခေါ်တယ်ကောသမီဆိုလည်းတူတူပဲနောက်တစ်ခါဒီသဝတိကြတော့လည်းပဲသဝထဆိုတဲ့ယသိရဲ့နေရာမှာတဲ့လို့သဝတိလို့လည်းခေါ်တယ်နောက်တနည်းကတော့သာဝတိမြို့မှာအယောင်းဝယ်ကောင်းတဲ့ဘာတွေရှိတုံးဆိုအကုန်ရှိတယ်လို့ပြောအကုန်ရှိတယ်ဆိုတဲ့စကားလုံးကတပ်ပတ်အထိတပ်ပတ်အထိတပ်ပတ်ထိအလုံးရှိတယ်သာဝတိမြို့မှာအလုံးဝယ်လို့ရတယ်အကုန်ရှိတယ်အဲ့ဒီအကုန်ရှိတယ်ဆိုတဲ့စကားလုံးကနေစာပြီးသာဝတိဖြစ်လာတယ်လို့လဲဒီလိုအကြောင်းနာမည်တွင်းလာပုံနဲ့ပတ်သက်ပြီးတော့ပေါ်ပြထားတာတွေရှိတယ်ဒါတော့နာမည်ဆိုတော့တခုတော့အကြောင်းပြုပြီးတော့ဖြစ်တတ်တာပါပဲเนาะနာမည်ဆိုတာပေးလိုက်တာပါပဲအဲ့တော့ဤမြို့မှာဘုရားသရင်သုံးတဲ့အခါမှာဘုရားမှုရှိတဲ့တန်ခါတွေကိုအသင်းဖွဲ့ဖွဲ့ပြီးတော့လူတွေကဆွန့်ကပ်ကြတယ်လှူကြတယ်တန်းကြတယ်ဆွန့်လောင်းတယ်အဲ့ဒီပွဲမှာမြတ်စွာဘုရားကတရားဟောတာအဲ့ဒီဟောတဲ့တရားလေးကဒီပြင်တုတ်တန်နေတယ်မှာဘယ်တုတ်တန်နေမှာမပါဘူးဒီထကရာတွေပါတာဘယ်လိုခေါ်တော့ဆိုပုဂ္ဂိုလ်လေးမျိုးခွဲခေါ်တာပုဂ္ဂိုလ်လေးမျိုးခေါ်မှာလောကမှာတဲ့လူတွေလူတယောက်ဟာကိုယ်တိုင်သာလှူပြီးတော့သူများကိုမတိုက်တွန်းတဲ့လူကတယောက်ရှိတယ်နောက်ဒုတိယကသူများတော့တိုက်တွန်းတယ်ကိုယ်တိုင်တော့မလှူဘူးကိုယ်ကမလှူဘူးသူများကိုတော့လှူပါတိုက်တော်နေနောက်တစ်ယောက်ကကိုယ်တိုင်လည်းမလှူဘူးသူများလည်းမတိုက်တော်ဘူးတတိယမြတ်စရုထမြောက်ပုဂ္ဂိုလ်ကတော့ကိုယ်တိုင်လည်းလှူတယ်သူများလည်းတိုက်တော်တယ်နော်၄ဦးဖြစ်သွားအဲ့ဒီ၄ဦးရဲ့အကျိုးပေးခြင်းထူးခြားပုံကိုမြတ်စွာဘုရားဟောတယ်လို့ဒီမှာဆိုထားတယ်ကိုယ်တိုင်လှူတဲ့ပုဂ္ဂိုလ်ဟာဖြစ်လျက်ဘဝမှာကိုယ်တိုင်လှူခြင်းညဖြစ်နေရပါမှာချမ်းသာဒုက္ခချမ်းသာပစ္စည်းဥစ္စာပေါ်များတယ်ချမ်းသာကြွယ်ဝတယ်ခုနတေသနာတော်မှာဒါနသံမှုဒါနိဘောဂာနိလူတွေရလာတဲ့အသုံးဆောင်နေဟာတစ်ချိန်တစ်ခါတော့ဒါနကောင်းမှုလို့လို့ရတာလို့ဆိုတာနဲ့တော့ကြိုက်ဖြစ်တာနော်လူတို့ရနောက်သူများကိုတိုက်တွန်းတဲ့ပုဂ္ဂိုလ်ကသူများကိုတိုက်တွန်းတဲ့ပုဂ္ဂိုလ်ကအချမ်းရံကိုရတယ်ချမ်းရံဆိုတာကိုယ်မှာအတိုင်းဝိုင်းပေါ့နော်တယောက်တည်းနေရတာမဟုတ်ဘူးချမ်းရံအတိုင်းဝိုင်းဖြစ်ပြီးစုံစုံညာအဲ့တော့လူချင်းကြောင့်ပစ္စည်းဥစ္စာပေါ့တယ်သူများကိုတိုက်တဲ့ချင်းကြောင့်ချမ်းရံရှိတယ်ဥပမာပဲသာသမီတွေထွန်ကားတယ်ချွေရံသိပ်ပဲနေပေါ့တယ်ပေါ့အဲ့အတိုင်းဝိုင်းနေပေါ့တယ်ပေါ့တချို့ကျတော့ဗက်ဆန်တော့ချမ်းသာတယ်အတိုင်းဝိုင်းမရှိချောင်းတကောင်ကျက်တမျက်နာဆော့ရှင်မျိုးသားချင်းလည်းနဲတယ်မိသားစုလည်းနဲတယ်ဘူးမှမရှိဘူးဆိုတာလေရှိတာပဲလောကကြီးမှာအဲ့ဒါကိုမြတ်စွာဘုရားဟောလိုက်တာလောကမှာအဲ့တဲ့လူတယောက်ဟာကိုယ်တိုင်တော့လူတယ်တဲ့သူများမတိုက်တော်မှုဆိုရင်အဲ့ဒီပုဂ္ဂိုလ်ကဖြစ်လျက်ဖြစ်လျက်ဘာချမ်းတော့ချမ်းသာတယ်တိုက်ပဲသူချမ်းရနဲတယ်ချမ်းမရှိဘူးအလို့ဟောတာနောက်လူတယောက်ကတော့သူများတော့တိုက်တော်နေအကိုကြတော့မလှူဘူးဆိုရယ်ပုဂ္ဂိုလ်ကြတော့ဩသားရိသမီးရိခြံရနေတော့များပါရဲ့ပတ်စံမရှိဘူးကိုသည်ကိုတိုင်မလှူသည့်အတွက်ကြောင့်သူကစည်းစိမ်ဥစ္စာအသုံးဆောင်ပစ္စည်းနဲတယ်ဒီလိုဆိုလို့တယ်နောက်တယောက်ကတော့ကိုတိုင်လည်းမလှူဘူးသူများကိုလည်းမတိုက်တော်မှုဆိုရယ်ပုဂ္ဂိုလ်ကတော့သူများပေးတာကန္နာလေးနဲ့စားနေရတဲ့တရောင်းစားဘဝပေါ့ကိုယ်ရဲမလှူလို့ပစ္စည်းဥစ္စာလည်းမရှိဘူးတရောင်းစားဖြစ်နေလို့တရောင်းစားမှအဖို့မဲ့နေ ဲ့လိုဆိုလိုတယ်နောက်တော့ကိုယ်ရင်လဲလူရဲသူများကိုလဲတိုက်တော့နေဆိုတဲ့ပုဂ္ဂိုလ်ကြတော့ပစံလဲချမ်းသာတယ်အတိုင်းဝိုင်းမိသားစုလဲများတယ်ဆိုအဲ့လိုပုဂ္ဂိုလ်အဲ့ဒီလူမြတ်စွာဘုရားကသူကစုပေါင်းပြီးတော့လှုပ်ကြတယ်ဆိုတာကိုယ်ရင်လဲလှူကြတယ်သူများလဲတိုက်တော့ညတယ်ပေါ့ဒီတရားမျိုးဒီဒေသနာအဖဲမှာပါလဲလို့လိုက်ရှာလို့ရှင်ပိဋကထဲမှာပါဠိတော်စာရင်ထဲမှာစာအုပ်တွေထဲမှာရှာလို့မတွေ့ဒါအထက်ကတာထဲမှာလာတွေ့တယ်တော့ဘယ်လိုနေရာမှာတော့ရှိတုံးဆိုလို့ရှင်မြတ်စွာဘုရားကိုယ်တိုင်တော့လှူနေသူများကိုမတိုက်တော်မူဆိုလို့ရှိရင်ကိုယ်တိုင်လှူတာကကိုယ်အကျိုးတော့လုပ်တယ်သူများကိုမတိုက်တွန်းသည့်အတွက်ကြောင့်ပရဟိတတော့မလုပ်ဘူးလို့သူတို့ဆိုလို့တဲ့သူအဲအဲ့ဒီလူဟာမျိုးတော့ရှိနော်အတ္တဟိတတော့လုပ်တယ်ပရဟိတမလုပ်ဘူးလို့ပြောတာတော့သူများတော့တိုက်တွန်းတယ်ကိုယ်တိုင်မလှူဘူးဆိုတဲ့ပုဂ္ဂိုလ်ကပရဟိတတော့လုပ်တယ်အတ္တဟိတမလုပ်ဘူးဆိုတဲ့အဓိပ္ပာယ်ကိုယ်တိုင်လည်းမလူဘူးသူများလည်းမတိုက်တော့ဘူးဆိုရင်အတ္တဟိတလည်းမရှိဘူးပရဟိတလည်းမရှိဘူးအဲ့ပုဂ္ဂိုလ်ကိုယ်တိုင်လည်းလူတယ်သူများလည်းတိုက်တော့နေသူများတိုက်တော့တာပရဟိတကိုယ်တိုင်လူတာကအတ္တဟိတဟိတနဲ့ခွဲလိုက်လို့ရှိရင်တော့ဒီသုတ္တံမှာဟိတနဲ့ခွဲပြီးတော့ဟောတာမျိုးတော့ရှိတယ်လို့တို့မှတ်ရအောင်နော်အကျိုးပေးနေတဲ့ဟောတာမရှိဘူးအကျိုးပေးနေတဲ့ဟောတာမရှိဟိတတော့ဖြစ်တယ်ဟုတ်ပြီအဲ့ဒီတရားဟာထူးထူးခြားခြားဟောလိုက်တော့အဲ့ဒီမဲ့လူတယောက်ကသဘောပေါက်သွားတယ်ခုနအသင်းဖွဲ့နဲ့လှုပ်ချင်တဲ့ပုဂ္ဂိုလ်တယောက်ခေါင်းဆောင်တယောက်ကစိတ်ကူးညံ့ကူရသွားတယ်သူကောင်ထဲမှာစိတ်ကူးတစ်ခုရသွားတယ်ဘာရတော့ဆိုလို့ရှိရင်ဟာဒီတော့မြို့ကတဲကောင်းတာပဲငါအဲ့ဒီနှစ်ဖက်ရအကုသို့လုံးမယ်ငါလည်းလှုပ်မယ်သူများလည်းတိုက်တော်မယ်အဲ့ဒါမှငါဘုရားမှာပြည့်စုံမယ်ဆိုရင်သူစိတ်ကူးရဥပေယတံပတိတံဝတ္တနိကံကမ္မံဂရိတာမိနှစ်ဖက်စလုံးအကျိုးပေးတဲ့ကုသိုလ်မျိုးငါလုပ်ပဲဆိုတော့သူစိတ်ကူးရသွားတယ်စိတ်ကူးရသွားပြီးတော့ရသော်ဘုရားကတရားဝဲဟောပြီးတရားတတ်လိုက်အပြည့်တတ်လိုက်တဲ့အချိန်မှာသူကဘုရားကိုလျှောက်တယ်ရှင်မယတန်ခါးတွေဘလောက်ရှိဘလောက်ဘလောက်ရှိနောက်ဖြင့်ငါတပြီးတော့တန်ခါးတွေအလုံးကိုဆွန်ပေးပါတယ်တပြီးတော့ဆွန်လက်ခံပါလို့ဆိုတော့မြတ်စွာဘုရားဘလောက်လိုချင်တော့အကုန်လုံးပဲပြင်ပါတယ်ဆိုမြတ်စွာဘုရားလက်ခံလိုက်တယ်သူကနှိုးစော်တဲ့အလုပ်ကိုလုပ်လို့တိုက်တွန်းတဲ့အလုပ်ကိုလုပ်ချင်လို့သူရှိတာတော့တန်ခါးတွေအကုန်မတတ်နိုင်ဘူးအဲသူလည်းလှူမယ်သူများကိုလည်းပဲဆော်ဩမယ်ဆိုပုဂ္ဂိုလ်ပေါ့နှိုးစော်မယ်ပမပြေမှာလဲဆောအောင်တာပဲလေပွန်တော်တပုရိသဆိုတာလေတချင်းတွေပဲတောင်းမဆက်ထားသေးတယ်နော်အဲ့တော့သူကအဲ့ဒီစိတ်ကူးနဲ့တော့ပြီးမြတ်စွာဘုရားစီလျှောက်ပြီးတော့အဲ့ဒါတန်ခါးလေးကိုပင့်တော်တာပင့်တော်ပြီးတော့အရက်ထဲမှာလှည့်ပြောတာအာသူတန်ခါးလေးပင့်ထားတယ်မင်းတို့အင်းကဘယ်နှပါတန်းနိုင်တော့မင်းတို့အင်းကဘယ်နှပါတန်းနိုင်တန်းနိုင်တဲ့လူတွေလှူကြပါလှူကြပါတန်းကြပါနဲ့လိုက်ပြောတာအဲ့လိုလိုက်လှူခန္ဓာတိုက်တွန်းတာတိုက်တွန်းတဲ့အခါကျတော့စေရဏသရတရားထက်တန်ပြီးတော့ကုသိုလ်ကောင်းမှုလှုပ်ချင်တဲ့လူတွေကတော့လက်ခံကြတာပေါ့အဲ့ဒီမှာလူတယောက်ကသူ့လုံးနေတာကိုကြည့်ပြီးဒီလူကကိုတန်းနိုင်သလောက်မပင့်မဲနဲ့အကုန်လုံးပင့်ပြီပြီးတော့မှသူများလိုက်လှူခံရမလားလို့ဒေါသဖြစ်တယ်သူများလှုပ်တဲ့အပေါ်မှာသူဒေါသဖြစ်တယ်ဒါမျိုးလည်းရှိတယ်နော်လောကကြီးဒီလူကရှာရှိတယ်ပေါ့နော်လူစွာလှုပ်တယ်ပေါ့ကိုမတန်းနိုင်မဲနဲ့ပင့်ပြီးတော့သူများလိုက်လှူခံနေတယ်ဆိုအဲ့ဒါလို့စိတ်ထဲမှာဖြစ်ပြီးတော့သူကဈေးဆိုင်ပိုင်ရှင်ဈေးထဲမှာလှည့်လူခံတဲ့အခါသူဆိုင်ရှေ့ရောက်တော့တမင်ရွဲ့ပြီးတော့သူကမလုပ်တော့ဆိုတယ်အလူကနဲ့လူလာတဲ့အခါအဲ့ဒီအလူကနဲ့လူရဲ့ခွက်တဲ့ကိုသူကလက်လေး၃ချောင်းနဲ့ယူပြီးတော့ဆံလေးတွေကတဲ၃ချောင်းနဲ့ဆံလေးကိုယူတယ်ဆိုတော့ဘယ်နှစီပါမှာလဲ စိုင်းတဲ့ဆံလေးကိုလက်လေးသုံးချောင်းနဲ့ယူပြီးတော့ထည့်လိုက်တယ်ပဲတဲ့ကနေပြီးတော့လက်လေးသုံးချောင်းနဲ့ယူပြီးပဲလေးတွေထည့်လိုက်တယ်ဆံလေးတွေပဲလေးတွေထည့်တယ်လာအလူခဏရဲ့ရမယ်ဆိုပြီးတော့တမင်ရွဲလောက်တာပေါ့နော်လက်သုံးချောင်းနဲ့ယူပြီးတော့ဆံလေးတွေပဲလေးတွေအဲ့လိုလက်လေးသုံးချောင်းနဲ့ယူပြီးတော့လှူလိုက်တာစီကြတော့ဘယ်လိုအရုံးဆိုရှူခဲ့ပါဆိုပြီးတော့စီကိုစောင်းပြီးတော့ထောင်းကလေးကနေပြီးတော့10 10 20 30လောက်ချပေးလိုက်အဲ့လိုလူကလည်းရှိသေးတယ်နော်အဲ့လိုလုပ်တော့ခုန organize လုပ်တဲ့ပုဂ္ဂိုလ်ကသူကစိတ်ကောင်းရှိတယ်ဒါသူလှူတဲ့ဆံကလေးသူလှူတဲ့ပဲစီလေးတွေကိုတည်တည်ချာချာခွဲပြီးထည့်သွားစီလေးလည်းတိချခွဲထည့်သွားတယ်ခွဲထည့်တော့ဒီလူကစဉ်းစားတယ်ဒီကောင်ငါမဟုတ်မတရားလူချားတဲ့မှာရှက်ခွဲမလို့လားအတွေ့တစ်ခုဝင်လာတယ်သူတပည့်တယောက်ကိုလွတ်ထားတယ်ထောက်လိုင်းကြီးလွတ်ထားတယ်ဒီကောင်တော့လိုက်ချီအဲ့ဒါပြောလေလူချားတဲ့ငါမြတ်ရှက်ခွဲမလို့လားလိုက်သွားသူဘာလုပ်တော့ကိုမှတ်ခဲ့ဆိုရင်လွတ်လိုက်တာလူဆိုတာခုခေတ်မှာမဟုတ်ဘူးလူဆိုတာလူပဲလေကောင်းတဲ့လူလဲလူကောင်းတာပဲမကောင်းတဲ့လူလည်းမကောင်းတာအဲ့လိုလိုက်လွတ်လိုက်တာအဲ့ဒီမှာသူလှူတာလေးတွေကိုချိပြီးတော့သူလှူတဲ့အလူလေးတွေကိုတနေ့တစ်ခုတည်းဆုလိုက်တဲ့အခါမှာအာလုံးပေါင်းလိုက်တဲ့အခါမှာသူကနှမ်းလေးတွေပဲလေးတွေကိုမောလေးအဲ့ဒီအကုန်လုံးဆုပေါင်းလိုက်မှတစ်ချက်သားလောက်ရှိတယ်သူများတို့တောင်းနဲ့ပြည်နဲ့လှူတာမဟုတ်ဘူးတစ်ချက်သားလောက်လေးလှူတာအဟို organize လုပ်တဲ့ပုဂ္ဂိုလ်နှိုးဆော်တဲ့ပုဂ္ဂိုလ်သေချာသီးသန့်ခွဲပြီးတော့ယူသွားတယ်အဲ့ဒီကစပြီးတော့သူ့ကိုပြောင်းပြီးတော့ခေါ်ကြတာဘီလာလာပါရကလို့ဆိုပြောင်းခေါ်တာအဲ့ဒါတစ်ချက်သားလှူရှင်ကြီးပေါ့သူကလည်းပြောင်းလုပ်တာလေရွက်လုပ်တာလေအဲ့ဒါကြောင့်သူ့ကိုဒီနာမည်ပေးတာဆိုအဲ့တော့ဒီနာမည်ရဲ့အဓိပ္ပာယ်အဲ့ဒါအဓိပ္ပာယ်ရတယ်တကြတာနည်းနည်းလေးလှူလို့အဲ့လိုပြောတာအဲ့တော့ခုနက organize လုပ်တဲ့လူကစောနေဟင်းနေချက်ပြီးတော့သူလှူတဲ့ဆံကလေးကိုသမင်းအိုးတွေမှာတစည်းစီအကုန်ထည့်ပေးတယ်ပဲလေးတွေလည်းသေချာထည့်ပေးတယ်ပဲပြုတ်တဲ့ထဲမှာနှမ်းလေးတွေလည်းသေချာဖြူပေးတယ်စီလေးလည်းသူလှူလိုက်စီလေးကိုခုနထည့်ပေးတယ်အလုံးအိုးစီအောင်လိုက်ထည့်ပေးလိုက်တယ်အဲ့ဒါကိုလည်းချိနေတော့သိတယ်ဟုတ်ကောင်းတယ်နော်အလုံးခွက်တည်းထဲမှာအကုန်ထည့်တယ်အဲ့ဒါကိုတွေ့တော့သူထောင်းလိုင်းကြီးလွတ်ထားတဲ့သူ့ရဲ့တပည့်ကပြန်ပြောတာအာဆရာလှူတာတွေကိုဘာမှတော့မပြောဘူးစံစည်းလေးကလည်းထမင်းအိုးထဲမှာအကုန်ပါတယ်ဆရာလှူတာတွေကိုပဲလေးလည်းပါတယ်နှမ်းလေးလည်းပါတယ်အကုန်လုံးအိုးမှန်သမျှကိုဆရာဟာတွေကထည့်ပေးတယ်သူကအဲ့တော့ဟိုလူကတထေးကစဉ်းစားတယ်အင်းဒီကောင်ငါမြတ်ရှက်ခွဲမလို့လားဆိုပြီးဆုံးကတ်တဲ့အချိန်မှာသူကတမြောင်ကိုဖွဲ့ပြီးတော့ရှုပြီးတော့အဲ့ချီသွားတာလူကြားထဲမှာရှက်ခွဲရင်ဒါန်းထိုးတယ်မသူကအဲ့လောက်ထီအောင်သူစိတ်ထဲမှာရှိတယ်။လိုက်သွားတာ။အဲ့တော့ဖျားမှုရှိတဲ့တန်ခါးတွေကိုအကုန်လုံးဆွန်းကပ်ပြီးတဲ့အခါမှာခုန organize လုပ်တဲ့ပုဂ္ဂိုလ်ကဖျားကိုရှောက်တယ်။ရှင်ဖျားမနေ့ကရှင်ဖျားတရားနာပြီးတဲ့နောက်မှာတပီတော့စိတ်ကူးရလို့လူတွေကိုနှိုးဆော်လိုက်တာဖျားတဲ့။တချို့ကလည်းတောင်းနဲ့လှူပါတယ်။တချို့ကလည်းခွက်နဲ့လှူပါတယ်။တချို့ကလည်းကိုတက်နဲ့သလားလှူကြပါတယ်အားလုံးဟာ။လေမြမဆူလှူကြတန်းကြတာအဲ့ဒီလှူတဲ့ပုဂ္ဂိုလ်တွေဟာယာသည်ဖြစ်စေနေသည်ဖြစ်စေသူတို့ဟာညီလူညီမြအကောင်းကျိုးချမ်းသာတွေရပါစေဖေဟာလို့သူကပြောသူကခွဲပြောနော်အားလုံးကုသပါဝင်တဲ့ပုဂ္ဂိုလ်တွေဟာကောင်းကျိုးချမ်းသာတွေအကုန်ရပါစေသူတို့လှူသမျှတွေအကုန်လုံးရပါစေနော်တတိသုံးချောင်းနဲ့လှူတယ်လူလဲကောင်းညွချမ်းသာတွေအပြည့်ရပါစေလို့နာမည်မပြောဘဲနဲ့ရေပုံရနဲ့ပြောလိုက်တာသူကလှူတာဖျားတယ်တောင်းတယ်လဲလှူတယ်လူရှိတယ်လက်ကလေးနဲ့ထဲတယ်လူလဲရှိတယ်စွန်သေးသေးလေးနဲ့ကောထဲတယ်လူလဲရှိတယ်ပေါ့အလုံးဟာ ီလူညီမြကုသိုလ်ကောင်းမှုတွေရကြပါစေလို့အဲ့လိုပြောလိုက်တဲ့အခါကျတော့ခဏလူရဲ့ခေါင်းထဲမှာပူးထူသွားတယ်ဟာတကယ်သူတော်ကောင်းပဲငါ့မြအဆက်ခွဲမလားလို့ဓာတ်ကိုဖွဲ့ယူလာတာတမြောင်ကိုဖွဲ့ယူလာတာအကယ်၍အဆက်ခွဲတော့အဲ့ဒီနေရာပါပဲဒီလူဒါနဲ့ထုံးသူကအရှက်မခွဲပဲနဲ့အားလုံးညီလူညီမရပါစေဆိုတော့တကယ်သူတော်ကောင်းပဲဆိုပြီးအဲ့နဲ့တင်ထိုင်ဝှက်ချသူကထိုင်ဝှက်ချပြီးတော့သူ့အကြောင်းဖွင့်ပြောတော့ပေါ့နော်အဲ့ဒါနဲ့မြတ်စွာဘုရားကမေးတဲ့အခါဒီအကျိုးအကြောင်းတွေကိုဘုရားလျှောက်တယ်ဘုရားလျှောက်တယ်လျှောက်တော့မြတ်စွာဘုရားဟုတ်သလားအဲ့လိုလုပ်တယ်ဆိုဟုတ်ပါတယ်အဲ့ဒီမှာဒါကိုခေါ်တာဒီစကားကိုခေါ်တာမဝပိညိထပုံညတနမန္တအာဂမိတ်တိဥရဘိနုနိပါဒေနဥရကုံဘောပိပုရတိထီရောပုရတိပုံညတထောကံထောကံပိအာစိနံနော်ရသဗျာကအဲ့ဒီနေပါအထူးတတိသူ့ကိုကြောင်းပြပြီးဟောတာကုသိုလ်ကောင်းမှုဆိုတာတဲ့ငါနည်းနည်းလေးလှူလို့ငါအကျိုးမရဘူးလို့မအောင်မိပါနဲ့သင်မသေးပါနဲ့တဲ့ကုသိုလ်ကောင်းမှုနည်းနည်းလေးလှူလဲအကျိုးရပါတယ်အဲ့ဒါဝီလမသုတ်တံမှာလည်းမြတ်စွာဘုရားအဲ့လိုခေါ်တာရှိတယ်တာဝတိကအနာရဝိသတိကြီးကိုခေါ်တဲ့အခါမှာအနာရဝိသတိကြီးကဆင်းရဲသွားဦးတယ်စေရွန်ကျောင်းကြီးဆောက်တော့မြေဝဲတာနေမဲ့18ကလေးကျောင်းဆောက်တာက18ကလေးကျောင်းလွတ်ပွဲကြီးကျင်းပတာက18ကလေး54ကလေးကုန်သွားတယ်အဲ့ဒါကတခုဝေရီတားသုံးလိုက်တယ်နောက်ပြီးတော့နေစင်နဲ့လှူတန်းစီးပွားကတော့သူကလှုပ်နေတာနာရဝင်းတတိဘာစီးပွားလှုပ်တာတော့ဆိုစိုက်ပျိုးရေးလှုပ်တယ်နွားမွေတယ်နော်ဆိုင်ရီသမားတွေစိုက်တယ်သူ့လှုပ်သမားတွေနဲ့နွားတွေမွေတယ်နွားနို့တွေထောပတ်တွေအဲ့ဒါတွေချက်တယ်ရောင်းတယ်ဒါသူစီပွားရေးပဲပြီးတော့ကုံရောင်းကုံဝဲလုပ်တယ်တာဝတိရထွက်တဲ့ကုံတွေကိုတဲ့ပြီးတော့ရာဇကျူသွားရောင်းတယ်ရာဇကျူကကုံတွေတဲ့ပြီးတော့တာဝတိပြန်ရောင်းတယ်ကုံရောင်းကုံဝဲပဲဒါမို့သူကရာဇကျူကတတိရဲ့နှမကိုယူထားတာသူကဟိုသွားလဲအဆင်ပြေတယ်ရာဇကျူတတိကသူ့နှမကိုယူထားအဲ့သူတို့ကအပြန်လှန်နော်မောင်းလဲနမလဲအိမ်အောင်ပြုတ်ထားကြတာရာဇကျူတတိတာဝတိကသူတတ္တာဆိုတဲ့အနာရဝိတတိတို့ကဟိုသွားရင်ဟိုလူကအက်ခံဒီလာရင်ဒီလူကအက်ခံအဲ့လိုလက်တွဲချိတ်ထားတာအယောင်းဝယ်ကိစ္စတွေပါအဲ့တော့ပို့ပြီးတော့ရောင်းရေးဝယ်ရေးရှင်းပြတယ်ပေါ့သူတို့သို့တော်နာရဝိန်တိကြီးမှာသူတိမ့်ထားတဲ့မြုံဏထားတဲ့ငွေချေးတွေရှင်းတော့ကတော့တိမ့်စရာပန်းဆိုတာမှမရှိတာမရှိတော့ဘာလုပ်တော့ဆိုတွင်းနဲ့ကြီးတွေတူတွင်းကိုအနက်ကြီးတွေတူလိုက်ရေထွက်လောက်နီးနီးနော်နိဒေနိဒေတိပုရိသောခံပီးတွေဩရကံတိကေရေထွက်လို့နီးနီးမဝဆရာအောင်ဆရာအောင်တူတာခိုးပြီးတူဖို့ခြင်းလို့မလွယ်ဘူးလေအချိန်တူတို့တွဲနေပေါ့လို့မရဘူးလေအဲ့တော့ရေထွက်လို့နီးနီးဆရာအောင်ဆရာအောင်ပေါ့အဲ့ဒါလောက်ထီအောင်တူပြီးတော့ယရနာပစ္စည်းဟိုဟိုတဲ့နေထင်းကားတွေတို့ရွှေတွေတို့ရွှေချောင်းတွေတို့ငွေချောင်းတွေတို့အဲ့ဒါတွေကိုမြုပ်တာအဲ့ဒါသူတို့ခေတ်ကတိမ့်တဲ့နီးစနစ်ပဲကိုရှန်နာရီအဲ့လိုရွှေရည်ငွေတွေမြုပ်ထားတယ်အဲ့တော့နာရဝိသတိကြီးအဲ့လိုမြုပ်ထားတဲ့ရွှေရည်ငွေတွေကအစိရဝတိမြစ်မှာရေးတိုက်စားပြီးတော့ကဘာပြူတော့ပါသွားတယ်ကဘာပြူတာဆိုတော့မြန်နေတညာရနေဝုံဝုံဝုံနေဆိုပြီးတော့အကုန်လုံးရေးတဲ့ပါကုန်သူမြုပ်ထားတာတွေကအဲ့အစိရဝတိမြင်တာမှာဆိုတော်ထီမျိုးရဲ့ပေးနာမှာစီးတဲ့မြစ်ကအစိရဝတိမြစ်။နော်ပတ္တာစာရိရဲ့ကလေးနှစ်ယောက်ရေမျောသွားတဲ့မြစ်။တောင်ကြားမြစ်ရေစီးတန်နေ။ရေအတိန်နေရေစီးတန်နေ။ဒ အဲ့မြစ်ထဲပါသွားအဲ့ဒီပစ္စည်းတွေအဲ့လိုဆုံးရှုံးသွားတယ်တခါကျွေးယူတဲ့လူတွေဆရာကျွေးတွေမရဘူးမရတော့ငွေမလဲပတ်တော့မလဲပတ်တော့လှူရတန်းတာသူကကောင်းကောင်းကံကမလှူနိုင်တော့နေ့စဉ်ဒီဖရာယံဖရာယဟန်တန်ဃာတွေကိုတော့ကောင်းကောင်းမွန်မွန်လှူသေးတယ်သို့တော့မရှိစင်းရဲသားတွေကိုကျွေးတဲ့ထမင်းကြတော့ဘာဖြစ်သွားတော့ဆိုစကွဲဆန်နဲ့ပအုံးကြီးဆိုတဲ့ထမင်းကြီးချီအချင်းအဲ့ဒီနှစ်ခွဲပဲကျွေးနိုင်နော်စကွဲကိုချက်ထားတဲ့ထမင်းပအုံးကြီးဆိုတဲ့ထမင်းကြီးအချင်းအဲ့ဒါလေးငေယူတိပြပါရတော့ပါအောင်ပေါ့နော်ကလာစားတဲ့အစားစားအဲ့ချင်းလေးတောက်လိုက်ငေယူတိလေးကြိုက်လိုက်ထမင်းလေးစားလိုက်အဲ့လောက်ပဲနေပါအဲ့ဒါဒီအဲ့လောက်ဒီမွေးသွားတော့မြတ်စွာဘုရားတနေ့ကျတော့ဘယ်လိုလဲတဲ့ခါတိုင်းလို့အလှူတန်းနေလုံနိုင်သေးလားဆိုရှင်ဘုရားလုံတော့လုံနိုင်တယ်တဲ့တပီတော့စိတ်တိုင်းမကြဘူးတဲ့လူတွေကြွေးရတာကိုကစကွဲထမင်းပဲကြွေးနိုင်တယ်ဆန်သေးတွေကတက်နေလို့တတ်နိုင်ဘူးတဲ့ပစံနဲ့တတ်နိုင်ဘူးနော်စကွဲထမင်းပဲကြွေးနိုင်တော့တယ်ဆိုတော့မြတ်စွာဘုရားကဟောတာအေးအမဆိုင်ဘူးနဲ့တဲ့အလူတန်းလုပ်တယ်ဆိုတာတဲ့ကောင်းတာလည်းအတိတ်ကမဟုတ်ဘူးတဲ့ညံ့တာလည်းအတိတ်ကမဟုတ်ဘူးတဲ့နဲတာလည်းအတိတ်ကမဟုတ်ဘူးများတာလည်းအတိတ်ကမဟုတ်ဘူးတဲ့ဘာလူလူသက္ကိသံဒါနဒေတိတဏိတစားဆုရမယ်စိတ်တိကတောဒါနဒေတိပူဇော်လိုတဲ့စိတ်ချင်မြောက်လိုတဲ့စိတ်နဲ့လူရမယ်သာသာဒါနဒေတိကိုယ်တိုင်ပြုလုပ်ပြီးလူရမယ်အနာပဝိတံဒိဋ္ဌိစွန့်ပစ်တဲ့ပစ္စည်းအနေနဲ့မလှူရဘူးအာဂမနဒိဋ္ဌိကောဒိဋ္ဌာနံဒိဋ္ဌိဘာလှူလူဒီကုသိုလ်ကောင်းမှုလေးဟာကိုယ်စီပဲအကျိုးအနေနဲ့ရောက်လာမှာပဲဆိုတော့အတိညာရှိပြီးတော့လှူရမယ်ကမ္မတက္ကတာသမဒိဋ္ဌိနဲ့လှူရမယ်လို့အဲ့ဒါလေးဟောတာဗျာနော်အဲ့တော့နဲတယ်လေဒီကမဟုတ်ဘူးများတယ်လေဒီကမဟုတ်ဘူးဗျာဟောတာအခုလည်းပဲအဲ့ဒါပဲမဝမိညိထပုံညတနမနအာကဝိတ္တိအေးမင်းတို့ကုသိုလ်ဆိုတာနဲတဲ့ဆိုပြီးတော့ထင်မသေးပါနဲတဲ့ပဲလေးတစီလှူလဲလှူပဲဆံလေးတစီလှူလဲလှူပဲစီလေးတစဲလှူလဲလှူပဲဒါကြောင့်မို့မကားတွေဟောလင်္ကာတွေမှာရေးထားနော်ရေးအေးတစ်ခွက်စီတစဲနဲ့လက်ဖက်တရိုးကြံတချိုးများဆိုမန္တိဆရာတော်အေးရေးထားတဲ့မကားတွေဟောရှိအေးတစ်ခွက်တည်းရေးလေးတစ်ခွက်တိုက်ရှိအေးတစ်ခွက်စီတစက်နဲ့လက်ဖက်တရိုးရှိတော့အလှူပေးရင်လက်ဖက်လေးတွေလိုက်ကန်တယ်လေခုခေတ်တော့တဝါကြီးစားကြလားမသိပါဘူးရှိရတော့တမြုံလောက်ပဲစားကြတော့နော်လက်ဖက်တရိုးကြံတချိုးများကြံပြီးရင်တချိုးလေးမြတ်လို့ချီပြူဒါနဟူသည်ကုသိုလ်ကောင်းမှုရရပြုလို့ကိုတတ်နိုင်တာကိုလှူအလေးပဲရေးလေးတစ်ခွက်တိုက်တာခုခေတ်ဆိုရင်တော့ကော်ဖီလေးတစ်ခွက်တိုက်တိုက်ပုံလေးတစ်ချက်ကျွေးကျွေးဘာပဲလုပ်လို့ဟင်းလေးတစ်ခွက်ပဲဆုံလောင်းဆုံလောင်းဆုံလေးတစ်စုံပဲလောင်းလောင်းနော်မြတ်နိုးချီပြူဒါနဟူသည်ကုသိုလ်ကောင်းမှုရရပြူမြတ်မြတ်နိုးနိုးနဲ့တံမိုးထားပြီးတော့လှူပါလို့ဆုလိုတယ်ပေါ့တော့မြတ်စွာဘုရားဟောတာနဲ့အတူတူပဲအဲဒါကြောင့်မို့မြတ်စွာဘုရားကအေးငါလူရနည်းနည်းလေးပဲအကျိုးအနေနဲ့ရမှာမဟုတ်ပါဘူးလို့မထင်နဲ့တဲ့အထင်မသေးနဲ့ဥဒ္ဓဘိနုနိပါတေနဥဒ္ဓကုံပေါ်ပြီးဝတ္တတိတဆဲမြိတ်မှာထားတဲ့ရေအိုးကြီးဟာတဆဲမြိတ်ကကြလာတဲ့ရေလေးကတပေါက်တပေါက်တပေါက်ပဲကြတာတဲ့တနေ့ကျတော့ပြည့်သွားတယ်အဲ့ဒီတိုင်းပါပဲတဲ့ဓီရောပုရတိပုံညတ္တအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာကုသိုလ်ကောင်းမှုနဲ့တနေ့ပြည့်သွားတယ်သောကံသောကံပြီးအာစိဏတနေ့နဲ့နဲ့နဲ့နဲ့ဆွန်လေးတစုံတစုံနေတိုင်းလောင်းနေတယ်ဆိုရင်ဒါအလှကြီးဖြစ်သွားဟင်းနေတစ်ခွဲနေတိုင်းလှူနေတယ်အလှကြီးဖြစ်သွားကိုလုံးတဲ့အလုတ်လေးဟာနည်းနည်းလေးလှူတာပဲလို့များလာတယ်ကြာတဲ့အခါမှာအများကြီးဖြစ်လာတယ်လို့တံမိုးအဖြစ်လည်းအများကြီးဖြစ်လာတယ်ပေါ့နော်တနေ့တစ်ချက်ဖို့လှူတဲ့တနေ့ဆိုနေရမှာမဟုတ်နဲ့နော်ခုခေတ်တည်းချက်ဖို့တော့မရှိတော့ဘူးဒီမှာအဲ့ဒါတော့အဲ့လိုကုသိုလ်ကောင်းမှု လှုပ်တာဒီလိုတမှုရှိတယ်ဆိုတဲ့အကြောင်းအထင်မသေးနဲ့ဆိုတဲ့အကြောင်းမြတ်စွာဘုရားကဟောတာအဲ့ဒီတရားကိုနားဆိုင်ထောင်ပြီးတော့ခုနကဘီလလပဒကပါရကဆိုတဲ့တတိဘီလလပဒပမာနေနတရာတိတိဘီလရပါရကောဘီလရပဒဆိုတဲ့အတိုင်းတာဖြင့်စံပေစသည်ကိုလှူတဲ့တတိပေါ့နော်အဲ့ဒီတတိဟာသတ္တဗံဖြစ်သွားတယ်တရားနာရင်နာရင်သူကဝန္တပိတိဖြစ်သွားတာလှုပ်တော့ကတော့ရွဲ့လှုပ်တာပဲသူကရွဲ့လှုပ်ပြီးမလို့ဘုရားကတဲ့ပေးလိုက်တဲ့အခါကျတဲ့သွားတာပေါ့နော်အဲ့ဒီချိန်မှာရွက်တဲ့စိတ်မရှိတော့သူ့ပြစ်သူမြင်ပြီးတော့သူကဝန္တပိတိဖြစ်လိုက်တယ်အဲ့ဒါနဲ့ပဲသူဟာမြတ်စွာဘုရားဟောတဲ့တရားဓမ္မတွေကိုသိပြီးတော့သတ္တဗံဖြစ်သွားတယ်လို့ဒီလိုဆိုတယ်အဲ့တော့ပတ္တနာယူရမှာတော့ကုသိုလ်ကောင်းမှုဆိုတာဘယ်လောက်ပဲနည်းနည်းရည်ချီဆုံးကနည်းတာများတာအဓိကမဟုတ်ဘူးစေရနာဟိုမြတ်မြတ်နုံနုရိုးရိုးသေးသေးလေးလေးဆော့ဆော့လှုပ်ဖို့အရေးကြီးတယ်ပူဇော်လိုတဲ့စိတ်ချမြောက်လိုတဲ့စိတ်နဲ့လှုပ်ဖို့အရေးကြီးတယ်ကိုယ်တိုင်းလှုပ်ဖို့အရေးကြီးတယ်ကံကံရေးကျိုးဆိုတာရှိတယ်ဆိုတာယုံကြည်ခြင်းနဲ့ဟိုသိမြင်တဲ့အသိဉာဏ်နဲ့လှုပ်ဖို့အရေးကြီးတယ်ဒီလိုဆုလို့တာပေါ့နော်အဲ့တော့ဘာပဲလှုပ်လှူအများကြီးလှုပ်တော့မလှုပ်မဟုတ်ဘူးလှုပ်တာလှုပ်နိုင်တယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားဟောတဲ့အတိုင်း나유မတားပြီးတော့မိမိတို့ဘဝမှာကုသိုလ်ကောင်းမှုရရာပြုဆိုတဲ့အတိုင်းရှာနေသမျှကုသိုလ်ကောင်းမှုပြုလို့ခြင်းအဖြစ်ဘဝတန်တရာမှာဆင်းရဲမွဲတေတဲ့ဘဝကလွတ်မြောက်နိုင်တယ်လို့မတ္တနာယူပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်းဣဇေချာအရှင်ဖေယဖေယတွေ့တော်တို့သည်ဓမ္မအတိညာဓမ္မအတိညာရရှိစေယံရှိတန်ကြလေဓမ္မသဘင်ဓမ္မသဘင်ရှင်ခြင်းပါပြုလို့ကြ၍အပဒဒါနဓမ္မဒါနတရားလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရှုသိလေးမြတ်စွာမမတ်သားသာအာယုန်ထားလေနာကြားကြပါကုန်၏တရားတော်မြတ်ကိုဓာတဘဝုထုစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှုဤဖို့ပါကကိုအမိအဖအဖို့ဖွာဆွေမျိုးညတိတို့အားကုသိုလ်အမြတ်ဝေငှပါကုန်၏သာသနာတော်ဆောင်၌လောကဆောင်၌တို့အားကုသိုလ်အမြတ်ဝေငှပါကုန်၏31ဘုံကျင်ဒီကုန်သောလုံးစုံများစွာတတ္တဝါတို့သည်ကုသိုလ်အမြတ်ကိုစီရကြကုန်သည်ဖြစ်၍ကိုယ်စိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း